ကင်းနီပြည်နယ်မှာအခုရပိုင်းရွာတဲ့မိုးရှင်ကြောင့်လိုက်ကော်ဒီမော့ဆိုနဲ့ဖရူဆိုမြို့တွေမှာရေကြီးရှမ်းမှုတွေဖြစ်နေလို့နေအိမ်တွေပြူရာပြင်ရေပေးတခန်ဆစ်ဆောင်ပြည်သူ9000လောက်ကိုဒီဘေးလွတ်ရာပြောင်းရွှေ့ထားရတယ်လို့ KNP ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့လူသားချင်းစာနာမှုထောက်ထားရေးနဲ့ပြည်내ထူထောင်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒီရေပေးတင်သူအများစုဟာအသက်အရွယ်ချီသူကလေးသူငယ်နဲ့မျိုးသမီးတွေဖြစ်ကြပြီးအမိုးကာဝတ်စားနဲ့စာနာရေးခါအရေးပေါ်လိုအပ်နေတယ်လို့လည်းပြောပါတယ်ရန်ကုန်ကသတင်းပေးပို့လာတာကိုအလိမ်မှာပြပြပေးပါအောင်ခင်ဗျာ
ကရပြည်နယ်ဒေသခေါ်ဂရီဒီဒေသမှာအခုရပိုင်းမိုးရွာသွန်းတဲ့အချိန်ကြောင့်စစ်ရှောင်စခန်းတွေမှာရေကြီးနှင်းမြုပ်မှုတွေနဲ့ရင်ဆိုင်ရပါတယ်။လွိုက်ကော်ဒီမော့ဆိုတဲ့ဖရူဆိုမြို့နယ်တဲ့မြင်းချောင်းဘေးနဲ့အနိုင်ပိုင်းဘက်နေထိုင်တဲ့ရွာသူရွာသားတွေနဲ့စစ်ရှောင်လူဦးရေ 9,000 လောက်ရေပေးတင်နေပါတယ်။ရေပေးကြောင့်စစ်ရှောင်နေအိမ်တချို့ရေနှင်းမြုပ်တာပြိုလဲပျက်စီးတာတွေရှိတယ်လို့ဂရီဒီပြည်ကြားကလာအုပ်ချုပ်ရေးကောင်စီ IEC အတွင်းရမှုနဲ့ကိုပညာက VOE မြန်မာပိုင်းကိုပြောပါတယ်
။မိုးများတဲ့တော့မိုးဒီမိုးဒါလီတာတော့ခံစားရတယ်။ထွန်းညမှာဆိုရင်ကျွန်တော်တို့မိုးရေကြီးလို့ပေါ့နော်ချောင်းရင်တက်တာတော့အိမ်တွေပျက်စီးတာတွေရှိတော့ပေါ့နော်။လောစကတော့ကျွန်တော်တို့ဖက်ခုံမြွတ်နယ်ထက်မှာတချို့နေရာနည်းနည်းလေးထိခိုက်မှုရှိလို့ပြောတယ်အခုဒီမော့ဆူအရှိချမ်းမှာကတော့ဒီဒူလူချောင်းကျွန်တော်ခေါ်တာပွန်ချောင်းပေါ့နော်ပွန်ချောင်းဘေးမှာရှိနေတဲ့ဆစ်ဆောင်စခန်းပေါ့နော်အဲ့မှာ6ခုခုနှစ်ခုရှိတယ်အဲ့ဒီထက်က3 4ခုကတော့အခုရေတက်တော့ဟိုတချို့အိမ်တွေပြိုသွားတာတွေပေါ့နော်ရှစ်ပြောင်းရတာတွေရေမြုပ်သွားတာတွေရှိပါတယ
်လိုက်ကော်မြွတ်နယ်အရှိတ်ဘက်အင်ဂျင်150လောက်ရှိတဲ့ဝမ်ကော့ကျေးရွာဆစ်ဆောင်စခန်းဟာပြီးခဲ့တဲ့စက်တင်ဘာ4ရက်နေ့ကလေးကရေကြီးနှိမ့်မြုပ်ခဲ့ပြီးတော့အခုချိန်ထိရေပြန်မကြသေးပါဘူး။အလားတူအခုရက်ပိုင်းမိုးများရေကြီးမှုကြောင့်ဒီမော့ဆိုမြို့နယ်ဖရူဆိုမြို့နယ်နဲ့ဖဲခုံမြို့နယ်ကအနိုင်ပိုင်းနေရာမှာနေထိုင်တဲ့ရွာသူရွာသားနဲ့ဆစ်ဆောင်ပြည်သူတွေရေပေးတင်နေပါဗျ။တောင်ကျရေစီးမှုကြောင့်ဖဲခုံမြို့နယ်တိကျိတ်ကျေးရွာမှာ3ဦးသေဆုံးသွားတယ်လို့ဒေတာတည်တင်းမီဒီယာတွေမှာဖော်ပြထားပါတယ်။နေပြည်အခြေအနေအရဒါကိုအတိမပြုနိုင်သေးဘူးလို့ IEC အတွင်းရင်းမှုနဲ့ကိုပညာကပြောပါတယ်။ဖရူဆိုမြို့နယ်အနောက်ဘက်မှာမြေပြိုတာလမ်းပိုက်ပျက်စီးမှုကြောင့်တွာလာရေးခိုက်ခဲ့ပြီးတော့ပိတ်မိနေသူတချို့နဲ့လွိုက်ကော်ဒီမော့ဆိုအပါအဝင်ရေပေးသင့်သူခန့်မှန်းချက်လူဦးရေ 9,000 လောက်ရှိတယ်လို့ IEC ရဲ့လက်အောက်ခံလူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနရဲ့ဌာနမှူးခေါ်မာတီးယားကပြောပါတယ်
သူကHA ဟို100,000ဝန်းကျင်လောက်ရှိပြီဆီမှာဟာ9,000လောက်ရှိတယ်9,000လောက်ရှိတယ်လမ်းပြိုတနာပြိုလို့တွာလာလို့မရတဲ့နေရာမှာဟိုပိတ်မိနေတဲ့ပြည်သူတွေအပါအဝင်ပြောရမှာပေါ့နော်ဆီမှာအရွှေပြောင်းနေရာချမ်းသာရေးရည်ညံချမ်းသာရေးကသူတို့အတွက်ဒီအမှုကနဲ့ဒီရွှေပြောင်းစီရင်ပါကတော့ခက်ခဲနေနေပဲအရေးဆန်နေရတယ်ပြီးတော့မှတချို့ဒီစာရေးတောက်ရေးတွေပြည့်စည်တဲ့တချို့ကြုံရတော့ပေါ့လေနော်အရေးပေါ်ရိတ်ခါရင်လိုအပ်တဲ့ဟာမျိုးတွေလည်းရှိတယ်ပေါ့
ရေပေးတဲ့သူအများစုကကလေးတွေငယ်အသက်အရွယ်ကြီးရင်သူနဲ့အမျိုးသမီးတွေဖြစ်ကြပြီးတော့တချို့ကအချောင်းဆိုးဖျားနာနေကြတယ်လို့ဆိုပါတယ်မိုးတဲထန်စွာရွာသွန်းပြီးတော့ဆစ်ဆောင်စခန်းတွေရေလွှားမှုပျက်စီးကုန်တာကြောင့်အရေးပေါ်ပြောင်းရွှေ့ထားတဲ့အတွက်အမိုးကအဝတ်အစားနဲ့စားနပ်ရိက္ခာအကူအညီတွေလည်းလိုအပ်နေတယ်လို့ပြောပါရယ်။မုံတိုင်းရဲ့အရှိကြောင့်ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကလေးကလည်းရတဝမိုးတဲထန်စွာရွာသွန်းပြီးတော့ရေကြီးနှင်းမြုပ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါရယ်ရှင်။